စပေးဒုက္ခသည်တွေတိမ့်နေချီရှိနေတဲ့ကယားပြည်နယ်ဒေသခေါ်ခရင်နီပြည်နယ်မှာစားနပ်ရိက္ခာအကျက်တဲ့အပြင်တောက်သုံးရေမတန်ရှင်းတာပူပြင်းတဲ့ရာသီဥတုဒဏ်တွေကြောင့်ဒုက္ခသည်တွေအများပြားအရေးပြားရာရန်တာနဲ့ဝမ်းပြက်ဝမ်းရှောယောဂါတွေလက်လောဖြစ်နေကြတယ်လို့ဒုက္ခသည်တွေနဲ့သူတို့ကိုကူညီပေးသူတွေကပြောပါရယ်လိုအပ်တဲ့ကျမကြီးဆောင်ရှောက်မှုဆိုတာလည်းမရှိတာကြောင့်အခက်ခဲတွေပိုပြီးတော့ကြုံနေကြတဲ့ခရင်နီဒေသကစပေးဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့အလိမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဒုက္ခတွေအရောက်တရာမှာအနည်းဆုံးအရောက်30လောက်အရေးပြားရာရန်တဲ့ယောဂါတွေနဲ့ဝမ်းပြက်ဝမ်းလျှောယောဂါတွေဒီအပိုင်းကြုံနေရတာကိုတွေ့ရပြီးကျန်းမာရေးဆောက်ရှောက်မှုကလည်းမရှိသလောက်ပဲလို့ကိုရိုင်းစစ်ပေးတိန်ဆောင်ရင်တခြားဒုက္ခတွေကိုတနိုင်တပိုင်းကူညီပေးနေသူတူကသူမြင်တွေ့ရတဲ့အခြေအနေကို VOA ကိုပြောပြပါဗျာ
။အရေးပြားဖြစ်နေရလဲဖြစ်တယ်နော်ဒီအရင်ကြီးရလဲအရင်ပြီးတော့အခုရှာဒီမှာကျန်းမာကြတယ်လေကြတယ်တော့တော့ပြန်မဆင်းတော့ဒီအကြီးပြားဝန်ဆောင်နေတူဖြစ်တယ်ဒီမျိုးပေါ်မှာတော့အခုရှာလာပြီးခုဖြစ်ကြတယ်ဒီမှာကြီးကြတယ်လည်းမျိုးပေါ့ဒီပေါ်မှာလည်းဖြစ်တော့ဖြစ်ပါတယ်ဝန်ဆောင်ရပါတယ်ဒါနဲ့ပူရမေးတယ်လို့ပဲဘောနော်ဒီတော့ဒီမှာတော့ပူဖြစ်တယ်
တော်တော်နေတဲ့စစ်ပေးတိတ်ဆောင်နေရသူတွေအတွက်အခြေအနေကပိုဆိုးတဲ့အကြောင်းဒုက္ခသည်တွေကိုတနိုင်တပိုင်ကူညီပေးနေသူကပြောပြပါတယ်တောက်သုံးရီမတန်ရှင်းတဲ့အတွက်အရေးပြားရာရံပြီးအဖို့အပိတ်တွင်ထွက်လာတာလို့စစ်ဘေးတိတ်ဆောင်နေရသူနောက်တဦးကလည်းပြောပြပါရယ
်အဝစီကတို့ပြန်နေတာဝနမတန်တော့ချိုးရတာပဲချိုးလဲရတယ်အဖို့ဖူးတွေထွက်တယ်မအရင်တော့သူဖူရရမဖြစ်ပါစမရဖက်တယ်ဟိုဘေးနာကရတယ်ဆိုရင်ကလေးတွေပါရယ်ဆိုတာဆိုးတယ်သူကရနားနေပါရင်ရတယ်ရန်ဘိုးအဝေးကနေလာတော့ဒီမချွတာတော့လေးရဲ့ဒီဒီရလဲမတန်တဲ့ကြီးလက်ပြန်ချွရဆိုရင်ဒါကလေးရ။ဟိုကျမတို့ကျတော့ဒီတော့ချွရပါနဲ့ရတယ်နဲ့အဖူတိတိလေးတိတိလေးတော့ထားပါတော့
။စေဝါအထောက်ကူရဖို့လန်းလန်းမိသူတချို့ရှိပေမဲ့အများစုကတော့ကျမရေးစောင့်ရှောက်မှုမရတဲ့လောက်အခြေအနေဖြစ်တယ်လို့ကိုရိုင်းစစ်ဘေးတိန်ဆောင်ရင်ဒုက္ခတွေကိုကူညီပေးနေသူကပြောပါတယ်။
တော့မင်းများကတော့ဒီကိုဟာနဲ့ကိုပဲဒီအဖရိကိစစ်တော်ဒီဆရာဒီတာကတူစုံတော့ဒီခန်းရှိတယ်ဆိုတော့ဒီခန်းပြည်ကြတော့မရှိဘူးဆိုတော့လားဟိုလလန်းနေတယ်မှာအဲဆရာမပြစ်တမ်းလာတယ်ဒီကြောင်ရအောင်အဲ့ဒီမျိုးနဲ့မင်းများဒီမှာသိဆောင်ထားကြတယ်အဲ့လိုအဖြစ်ဆိုးရင်တော့ဒါသေယုံဒီခန်းရှိတဲ့နေရာကိုပြေးသွားတယ်အဲ့လိုမျိုးလည်းလုပ်ကြပါမယ်ဗျာဆမ်းမရေးဆောင်ရှောက်မှုရှိလို့ပဲကျွန်တော်လည်းရမှာပ
ါဒီလိုကျမရေးဆောင်ရှောက်မှုအားနေတဲ့အတွက်ယောဂအခန်းရှိတဲ့အသက်အရွယ်ကြီးသူတချို့စစ်ဆောင်ရေးအသက်ဆုံးမရတာတွေလည်းရှိတယ်လို့သူကပြောပြပါဗျာမြန်မာနိုင်ငံမှာဆီယနာတိမ့်မှုနောက်ပိုင်းစီရေပဋိပက္ခတွေပြင်းထန်တဲ့ဒေသတစ်ခုဖြစ်တဲ့ကီယနီပြည်နယ်မှာဒေသခံ2,000ထပ်မနည်းအိုးအိမ်တွေကိုစွန့်ခွာပြီးဘေးလွရာထွက်ပြေးတိမ်းရှောင်နေကြရပြီးအများစုကနေရမပြန်နိုင်ကြသေးပါဘူးစစ်ပြေးဒုက္ခသည်တွေဟာနီးစရာမြို့အကျေးရွာတွေနဲ့တောတောင်တွေထဲမှာခိုလုံနေကြရပါတယ်တချို့ကယာယီစစ်ဆောင်စခန်းမှာခိုလုံကြသလိုတချို့ကကို့အစီအစဉ်နဲ့ကိုယာယီမိုးကတဲထိုးပြီးဖြစ်သလိုနေထိုင်ကြရတာဖြစ်ပါတယ်ဒီလိုစစ်ဘေးဒုက္ခသည်တွေအတွက်ဆန်စီစားအပါဝင်စားနပ်ရိက္ခာအမိုးအကာဆေးဝါးနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအထူးလိုအပ်တဲ့အကြောင်းစစ်ဘေးဒုက္ခသည်တွေနဲ့သူတို့ကိုကူညီပေးနေသူတွေကပြောပြကြပါတယ်ရှင်